ထိုင်းမလေးရှားနယ်စပ်ကထိုင်းလူဝင်မှုထိမ့်သိမ်းစခန်းမှာထိမ့်သိမ်းထားတဲ့ရိုဟင်ဂျာမျိုးသမီးတွေကိုနေရာရွှေ့ပြောင်းမဲ့အခြေအနေတွေပြောပြပါမယ်ကျမအေးမှာပါထိုင်းမလေးနယ်စပ်စွန်ခလာခရိုင်စရောင်မြို့ကလူဝင်မှုထိမ့်သိမ်းစခန်းမှာမြန်မာနိုင်ငံသားတွေအပါအဝင်လူဝင်မှုအရာရှိတွေတခြားနိုင်ငံသားတွေကိုဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်စခန်းမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုနေရာပြောင်းပေးဖို့ခရိုင်လောက်ဝကမှုကတင်ပြထားတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပါဗျာ။ရိုဟင
်ဂျာအမျိုးသမီး26ယောက်ကအရင်ကတော့အဆုံးမရှိဘူး။ဒါကိုဟိုပြောလို့ဆိုလို့ရှိရင်အမျိုးကြီးရဲ့လောက်ဝကဖြစ်နေတယ်ဒီကနေ့ဒီကနေ့ဒီကဆုံးရနေတာမှာဒီ၄ရက်မြောက်ပြဿနာတက်သွားတဲ့အခါမှာဟာဒီဆုံးတဲ့လေတော့လေကျွန်တော်တို့လည်းပါရစ်ဆန်မောင်းဒီကနေ့ရောက်ရောက်ပါသေးတယ်အဲ့လိုမျိုးဖြစ်မှာဆိုဒီ26ကိုအပြင်ဒီရက်နေ့ဟောအဲ့ဒါကိုဒီနေ့ကရောဂါဖြစ်နိုင်တဲ့နေရာမျိုးပေါ့နော်ဒီမှာဟိုခက်ရဲ့ဒီနေရာမှာရှိနေတာပုံမှာအဲ့ဒီနေရာမှာရှိလို့အယုဒမီကျွန်တော်မိခင်နဲ့သူတွေတောက်ဆော်ယူဆိုင်နေပေါ့ဒီသားကြီးနဲ့အဲငလီဟောက်ဆော်ကြီးရအဲ့အဲ့လိုနေရာရှိတော့အဲ့ဒါတွေကိုတော့သူကတောင်းချင်ရတယ်အ
ဲ့ဒီဒေတာဘက်မှာထိသိခံထားရတဲ့တရားမဝင်မြန်မာနိုင်ငံသားတွေရဲ့အရေးနဲ့ပတ်သက်ရင်ဦးမင်းဦးတို့အဖွဲ့ဟာထိုင်းလူဝင်မှုကြီးကြပ်ရေးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတာပါအခုထိသိရေးစခန်းကလောက်ဝကအရာရှိ5ဦးမြန်မာနိုင်ငံသား34ယောက်အပါအဝင်နိုင်ငံသား42ဦးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်ကသိခဲ့ရပြီးတဲ့နောက်မှာစခန်းကလဝကဝန်ထမ်းအများအပြားကိုတီးကြားခွဲစောင့်ကြည့်တဲ့နေရာကိုပို့ထားလိုက်ရတာကြောင့်စခန်းမှာဝန်ထမ်းအင်အားမလုံလောက်တော့တဲ့အတွက်ဒီအမျိုးသမီးတွေကိုပြောင်းရွှေ့ဖို့တင်ပြကြတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်
။နောက်အင်းဒီလဝကအရာရှိပေါ့နော်။အင်းကနာဖြစ်တဲ့လောကဖြစ်တဲ့ဒီကနေစဉ်ထိစပ်ထားတဲ့လူရှိတယ်။အဲ့တော့အဲ့ဒီလူကလောက်တရာကျော်တရာနဲ့၄မိနစ်လောက်အဲနောက်ပိုင်းရရှိသူတို့ကကွိုင်တိုင်းဝင်ရတယ်အဲ့တော့သူတို့မှာဟိုနာပြန်ဝင်လာဟိုအကဲကဲဖြစ်ပြီအဲအဲ့ဒီဟာလည်းအကြီးအကောင်ဒီဟာနဲ့ဒီလိုမျိုးဒီလူတွေကိုဟောပေါ့နော်မထိနိုင်တဲ့အကြောင်းရင်းချက်ဖြစ်မှာပေါ့နော
်ထိုင်းနိုင်ငံတွင်လောက်ဝကထိန်းသိမ်းစခန်းတွေမှာလူဦးရေများပြီးကြက်ကြက်တဲတဲနေထိုင်နေကြရတဲ့အတွက်အခုလိုမျိုးဒပြိုင်နက်ထဲမှာလူအတော်များများကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာပါအခုဖြစ်ရမှာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မြန်မာနိုင်ငံသား34ဦးတည်းကမီးဖွားကန်ဒီကိုဝင်ဆောင်အမျိုးသမီးတဦးပါဝင်5ဦးဟာရောဂါအခြေအနေပြင်းထန်တဲ့အတွက်ဆေးရုံမှာကုသမှုခံယူနေရပါတယ်။ဒီဆုံးခလာခရိုင်လူဝင်မှုထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်ထိုင်းနိုင်ငံတွင်ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံသားပြီးရင်မြန်မာနိုင်ငံသားကအများဆုံးဖြစ်သွားပြီးဒီကနေ့အထိဆိုရင်52ယောက်ရှိသွားပါပြီ။တတိယအများဆုံးကူးစက်ခံရတာကတော့တရုတ်နိုင်ငံသားတွေဖြစ်ပြီး34ယောက်ကူးစက်ခံရပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူစုစုပေါင်း 3,000 နီးပါးရှိနေပြီးသေဆုံးသူက50ကျော်သွားပါပြီ။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။